ဟုတ်ကဲ့နိုင်ငံတကာအစိုးရဆိုင်ရာဥပဒေတရားရှင်ကြီးတို့ဆရာကဗိုလ်ဒူးနေ့ကဒီ IIMM အဖွဲ့နဲ့စတွေ့ခဲ့ပြီးမနေ့မှထပ်တွေ့ဆွေးနွေးခဲ့တာရဲ့အရေးပါပုံကို
The details of the discussions are confidential still for now
ဆွေးနွေးခဲ့တဲ့အသေးစိတ်ကတော့အခုချိန်ထိပြည့်ဝထားရပါသေးတယ်ဒါပေမဲ့တစ်ခုလုံးချုပ်ကြည့်ရင်တော့ဆွေးနွေးခွင့်ကတကယ့်ကိုအပြည့်သဘောဆောင်ပြီးအကြီးဆုံးမှာပါတယ်ကျွန်တော်ကသားပြုခဲ့တဲ့မြန်မာယသအစိုးရကုစားပြုအဖွဲ့ CRPH နဲ့ IIMM အကြားမှာပေါ့အဓိကကတော့ CRPH လက်ခံရရှိတဲ့အထောက်အထားတွေအားလုံးကိုဘလို့နည်းတွေနဲ့လူအခွင့်အရေးကာကွယ်ပေးဖို့တင့်တော်တဲ့အာဏာပိုင်အဖွဲ့ဖြစ်တဲ့ဒီကုလသမဂ္ဂကုစားပြုအဖွဲ့ကိုတွဲအပ်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့တာပါဒီနေရာမှာအရေးပါတာကအခုကိစ္စကိုမြန်မာဘက်ကဦးဆောင်ညွှန်ကြားပေးခဲ့တာကမြန်မာနိုင်ငံရဲ့လက်ရှိကုလသမဂ္ဂဆိုင်ရာတာဝန်ကြီးဆိုတာကျွန်တော်ထည့်ပြောပါရစေ
။ဒါဖြင့်နောက်ထူကြခဲ့တဲ့အထောက်အထားဆိုင်ရာအကောင်မှုကိုလည်းဥပဒေကျိုးဆောင်ဖို့ဆရာက
What was significant was that we
အဓိကထူကြချက်ကတော့ကျွန်တော်တို့ဘက်မှအမှုအထောက်အထားပေါင်း 23,000 ခွဲအထိပြည်တန့်ဆက်တွေရရှိထားတာဆိုတော့ဒီအရေအတွက်က WIWM အခုထိလက်ခံရရှိထားတဲ့အရေအတွက်ကအများကြီးကိုများနေပါတယ်ဒီထောက်တာတွေကရသားတွေပေါ်အတိအကျပြတ်မှတ်ထားပြီးကြေကြေပြင်းပြင်းနဲ့စနစ်တကျစီစဉ်တိုက်ခတ်နေတာကိုတိတိကျကျပြနေတာပါဒီထောက်တာတွေကအကြီးအကျယ်ကိုအားကောင်းပါတယ်တကယ်လို့မပြောပြနိုင်လောက်အောင်ရဲရဲစစ်စစ်ကြောက်စီရာကောင်းလွန်တာမျိုးတွေပါဗီဒီယိုပုံရိပ်တွေဓာတ်ပုံတွေစာရေးထွက်ဆိုထားတာတွေ WMWM ဘက်ကလည်းဒါတွေကိုလက်ခံဖို့အရန်ကိုဆွေးအားထက်တန်နေခဲ့ပါတယ
်ရှင်နေကြီးပေါ်ဆရာကဆက်ပြီး WIWM အဖွဲ့အကြီးကဲNicholas Kumjian တို့ဘက်ကတုတ်ပြန်ခဲ့မှုအပေါ်မှာလဲ
Mr. Kumjian and his staff they were very eager to cooperate
Mr. Kumjian နဲ့သူ့အဖွဲ့ဟာတကယ်ကိုပူးပေါင်းဆောင်ရွက်ဖို့စိတ်အားတက်ကြွနေခဲ့ပါတယ်တကယ်ကိုအားပါတရဆွေးနွေးကြတာပါသူတို့ကလုပ်ငန်းမှာတကယ်ကျွမ်းကျင်သူတွေပါနောက်အရေးပါတဲ့ချက်က WIWM အနေနဲ့တာဝန်ယူထားရတဲ့ကျူးလွန်မှုအမျိုးအစားကနိုင်ငံတကာရာဇဝတ်မှုတွေသိရသမှုတွေနဲ့နိုင်ငံတကာလူသားချင်းဆိုင်ရာအမှုမျိုးတွေသာဖြစ်တာမို့အခု CRPH ကရရှိထားတဲ့အထောက်အထားတွေကိုလက်ခံဖို့စေအားထက်သန်နေတာကိုကြည့်ရင်သူတို့အနေနဲ့လည်းမြန်မာစစ်တပ်ဟာအဲ့လိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားနိုင်တယ်လို့သုံးသပ်ထားဖို့ရပါတယ်။ဒါမှမဟုတ်ရင်ကျွန်တော်တို့မြန်မာအယသအစိုးရကုစားပြုအဖွဲ့နဲ့သူတို့တွေ့မှာမဟုတ်ပါဘူး။ဒီအချက်ကတကယ်ကိုအလွန်အရေးကြီးပါတယ
်။ဒီနေရာမှာရှိသက်ဖြစ်လာနိုင်တာအတွက်လည်းဥပဒေအကျိုးဆောင်ဘောဆရာက
We anticipate having more meetings even next week
ကျွန်တော်တို့ထပ်တွေ့ကြဖို့အထူးသဖြင့်ရှေ့တစ်ပတ်တည်းမှာထပ်တွေ့ဖို့ညွှန်လင်းထားပါတယ်ဒီအထောက်အထားမိတ်ဆွေတွေဆွဲပေးဖို့ပါအဲ့ဒီနောက်မှာတော့ WIWM အနေနဲ့သူ့ကိုပေးထားတဲ့တာဝန်ဖြစ်တဲ့ဒီအထောက်အထားတွေပေါ်စစ်စစ်သုံးသပ်မယ်ပြည်ရာအုပ်စုတွေခွင့်မယ်ပြီးတော့အနာဂတ်မှာဥပဒေကြောင်းအရလိုတဲ့နေရာတွေမှာအသုံးပြုနိုင်ဖို့အစဉ်နဲ့တင်းစီထားဖို့ပါအခုလိုရှေ့ဆက်ဖြစ်လာနိုင်တဲ့အထက်မှာနိုင်ငံတကာခုံရုံးတွေအပြင်ပြည်တွင်းတရားရုံးတွေလည်းပါဝင်ပါလေ
။ဒါအပြင်နောက်ပိုင်းမှာဖြစ်လာမယ့်ဒီတရားစွန့်နိုင်ဖို့အစ်စ်မရောက်ခင်လက်ရှိကာလမှာမြန်မာအစိုးရရှေ့ဆက်သွားမယ့်အပေါ်သက်ရောက်နိုင်ဖို့ကိုလည်းရှင်းနေကြည်ပေါ်ထရက
Administrative Council which is just the military high command is
ဒါထိပိုင်းအမေဒီအဖွဲ့ဖြစ်တဲ့ဒီအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့သူတို့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်လာပါပြီလို့နိုင်ငံတကာဥပဒေတွေကိုလိုသလိုကိုးကားပြီးတခြားနိုင်ငံတွေကိုပြောလာနေပါတယ်။ဒီနေရာမှာဘယ်လိုအစိုးရပဲဖြစ်ဖြစ်သူပြောသလိုသွားထောက်ခံနိုင်နေရင်အခုအထောက်အထားတွေမှာပါတဲ့အရသားတွေပေါ့စနစ်တကျနဲ့ရဲရဲစစ်စစ်ကျူးလွန်တာတွေကိုသဘောတူထောက်ခံကူညီပေးသလိုဖြစ်ပြီးတကယ်ကိုဒုက္ခကြုံလာရမှာကိုစိုးရင်ရပါတယ်
။ဒါအပြင်ဥပဒေပညာရှင်ကြီးဗောဆရာကNow she said လို့ဖို့ပြင်ထားမှုအပေါ်မှာလဲ
Myanmar through the CRPH
မြန်မာရသားအစိုးရအနေနဲ့ CRPH ကနေတခြားကျွန်တော်တို့ဥပဒေကျိုးဆောင်အဖွဲ့ကိုဖေဖော်ဝါရီတရက်နောက်ပိုင်းအရသားတွေပေါ်ကျူးလွန်မှုတွေမှာနိုင်ငံတကာဥပဒေကြောင်းနဲ့ပတ်သက်တာတွေအကြံပေးဖို့ကိုစားပြုပေးဖို့မှားရတာပါဒါတွေကိုစတင်လှုပ်ဆောင်နေပါတယ် CRPH အနေနဲ့အခုလိုကုလသမဂ္ဂအဖွဲ့နောက်ပြီးတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့အခြားအေဂျင်စီတွေအပါအဝင်အခြားအစိုးရတစ်ဖွဲ့ချင်းနောက်အဖွဲ့အစည်းတွေတစ်ခုချင်းစီနဲ့အစုလိုက်တွေပါပါတယ်ပြီးတော့အခုပါတဲ့ပုဂ္ဂိုလ်တွေနဲ့လည်းတွဲဆောင်သွားတဲ့နေရာမှာနိုင်ငံတကာကိစ္စရပ်တွေနဲ့ပတ်သက်ပြီးစနစ်တကျဆုံးဖြတ်နိုင်ဖို့အကြံပြုကူညီသွားရေးဖြစ်ပါတယ်
တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကမြမရေးစိုးရင်ဖိအားပေးနေတဲ့ကြားကမြမစစ်တပ်ဘက်ကတော့ဆန္ဒပြသူတွေပေါ်ပ စ်ခတ်နှိမ်နှင်းမှုတွေဇက်တိုက်တိုးလှုပ်လာနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်နော်